မကွေးတိုင်းဂံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်ဘေးလွရာတန်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိနေပါတယ်။နှမ်းခါရွာကနေထွက်ခွာသွားတဲ့စစ်ကောင်စီတပ်တွေဟာလည်းမင်းသာရွာအနီးဒီနေ့မိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီဇင်ဘာလ19ရက်နေ့ကဂံကောခရိုင်နှမ်းခါရွာမှာရရခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကထိုးစစ်ဆင်ရမှာလေကြောင်းကနေပြီးတော့ရဟတ်ရင်ပါဝင်ဂျက်လီရင်တွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်တီးအတွက်ဒေသခံစစ်ပီးဒုက္ခတဲ့၄000လောက်ဟာနီးစက်ရတောတောင်တွေထဲမှာခိုလုံနေရသလိုပဲအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခိုလုံနေရသူတွေထဲမှာတက်ကြီးရွယ်တွေပါပါဝင်ပြီးတော့အသက်ကြီးပိုင်းစစ်ပီးဒုက္ခတဲ့တူစစ်ပီးရှောင်းရင်တဲ့ဒီကနေ့သေဆုံးသွားတယ်လို့ဒေသခံတကူကပြောပါတယ
်ကြောက်ပြီးတော့အကုန်လုံးပြန်မလာရသေးဘူးပြကျွန်တော်တို့ဘာလို့လဲဆိုတော့သူတို့လာတဲ့အချိန်မှာအကုန်လုံးအရေးပေါ်ပိတ်နေသွားတယ်ပြတဲ့တော့ကျုပ်တို့တော့လည်းမဒီတိုင်းရေတော့သူဖြစ်ခဲ့နေပြီဆိုရင်ဆိုလို့ရှိရင်ဒီနေရာတော့သူတို့အဲစာရေးစာဝတ်စာပေါ်လေးဆောင်ကျွန်တော်လေးတွေယူပြီးတော့သူတို့သွားနိုင်တယ်အခုကျတော့တိတ်ကြီးမှဖြစ်သူတို့ကတော့သူတို့ကဘာမှမယူခင်ပဲလေဒီတိုင်းအေးကြီးနေတော့စီပီဆောင်တယောက်တော့တည်ရတယ်ဗျာ60 90ဝင်းနေရှိပြီဗျာအသက်ကြီးပိုင်းလူကြီးပြာ
လက်ရှိချိန်မှာရာသီဥတုအေးအေးတန်ကြောင့်မလို့အဝတ်ထည်တွေကရေပေါ်လိုအပ်နေပြီးတော့စနေခါတွေလည်းလိုအပ်နေပါတယ်စစ်ကောင်စီကပြစ်ခတ်တာကြောင့်တည်ဆုံးသူကိုရှိပြီးတော့အဲ့ဒီထက်မှပကဖလို့ခေါ်တဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေလည်းပါတယ်လို့ဒီသက်ကံရက်သားတွေလည်းပါဝင်တယ်လို့ဆိုပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့အကြမ်းဖက်ခေါင်းဆောင်တချို့ပါတဲ့လူ100လောက်စီဝေးလုံနေတာကိုဝင်ရောက်စီးနှင်းရမှာအပြန်လန်ပြစ်ခတ်မှုတွေဖြစ်ပြီးတော့6ဦးကိုအသေရမိတယ်လို့ဆိုပါတယ်ကြီးရွာသားတွေထိခိုက်မှုမရှိဘူးလို့လည်းစစ်ကောင်စီဘက်ကထုတ်ပြန်ပါတယ်လေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ထုတ်ပေါ်ပြောဆိုတာမရှိပါဘူးဒီကနေ့ဒီဇင်ဘာလ19ရက်နေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာနှမ်းခါရွာကနေပြန်လည်ထွက်ခွာသွားပြီးတော့မထွက်ခွာခင်အချိန်မှာနေအိမ်တွေကနေပြီးပျက်စီးတွေယူဆောင်သွားလို့ရွာထဲမှာရှိတဲ့နေအိမ်တလုံးကိုလည်းမိရှုသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာနှမ်းခါရွာကနေထွက်ခွာသွားပြီးတဲ့နောက်မှာတော့မြစ်တာမြေအရှိတ်ဖက်ကမ်းကိုချီတက်သွားပြီးတော့မြင်းသားရွာအနီးမှာမိုင်းဆွဲတက်ခိုက်တာခံခဲ့ရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဒီကနေမိုင်းဆွဲတော့ဗောမိုင်းဆွဲပြီးကမှခုခံပြီးတက်တာဗောအဲ့လိုမျိုးလေမြန်မာမှာချီပြီးတော့ပြီးတော့ပြီးတယ်သူတို့ပြီးပြီးတော့စမ်းလို့စိတ်ကိုဥကြည့်တယ်ကျွန်တော်တို့ဘက်ကတော့ရှောင်လိုက်တာဗောညာကုကရင်တဲ့နေဒီဘုံမင်းဆွေးပြီးမ
ှစစ်ကောင်စီတပ်တွေဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံကာကွယ်တပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာစစ်အင်အားအလုံးရင်းနဲ့နေမီရှင်းလင်းတာတွေလုပ်နေသလိုလေကြောင်းကနေပြီးတော့ရဟတ်ရင်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းလုပ်ပါတယ်ကြီးရွာမီရှုမှုတချို့နဲ့ကြီးရွာသားတချို့တပ်ဖြတ်ခံရတဲ့ကိစ္စတွေမှာလည်းဒေသခံကာကွယ်အဖွဲ့တွေလက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆွဲမှုတွေရှိနေပါတယ်ခင်ဗျာ